နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီကနေ့အမျိုးသမီးဖိုရမ်မှာမိန့်ခွန်းပြောခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေမဆုံးရှုံးရအောင်အစိုးရကအကအကွယ်ပေးသွားမယ်လို့အခုလိုပြောခဲ့ပါဗျာ။ကျွန
်တော်တို့အစိုးရကနိုင်ငံငယ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း၈မှာပြဋ္ဌာန်းထားတဲ့အတိုင်းနိုင်ငံပေါင်းတိုင်းတန်းတူညီမျှအခွင့်အရေးရရှိဆိုတဲ့ခေါင်းဆောင်မှာအမျိုးသမီးများရပ်ပိုင်အခွင့်အရေးတွေကာကွယ်ဆောင်ရှောက်သွားမယ်ဆိုတာကိုခရီးတွေပြောကြားလို့ပါနိုင်ငံအမျိုးသမီးများအနေနဲ့မြေသိအကြောင်းအရင်းများရဲ့ဖွံ့ဖို့ချက်ပြန့်မှုကြောင့်မိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်နဲ့မဆုံးဖြတ်စေဖို့ပဲကျွန်တော်တို့အစိုးရအနေနဲ့ကာကွယ်ဆောင်ရှောက်သွားမယ်ဆိုတာကိုလည်းထပ်လောင်းပြောကြားလိုပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနိုင်ငံရေးမှာအမျိုးသမီးတို့ရဲ့ကိုယ်စားပြုမှုဆိုတာအစိုးရနဲ့လွှတ်တော်အတွင်းမှာအမျိုးသမီးအရေးအတွက်ဘလောက်ရှိသလဲဆိုတာနဲ့တိုင်းတာတာမဟုတ်ပဲလက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးကိုဘလောက်အထိအကျိုးပြုသလဲဆိုတာကပိုအရေးကြီးကြောင်းပြောပါတယ်အမျိုးသမီးတွေအနေနဲ့နိုင်ငံရေးမှာအမြဲမျက်ခြေမပြတ်စောင့်ကြည့်လေ့လာကြဖို့လိုအပ်တဲ့အကြောင်းကိုလည်းအခုလိုတိုက်တွန်းပြောပါတယ
် First of all awareness our women need to be politically aware at this time
အမျိုးသမီးတွေအနေနဲ့ဘလို့တိုင်းပြည်အတွက်အလုပ်ကျွေးပြုရမလဲဆိုတာမသိရင်ကျမတို့အနေနဲ့ဘာလုပ်ရမလဲဘလို့ရအောင်လုပ်မယ်ဆိုတာကိုမသိနိုင်ပါဘူးအမျိုးသမီးတို့အနေနဲ့တိုင်းပြည်အပြောင်းလဲမှာဘလို့ကူညီနိုင်မလဲဆိုရင်ပထမဆုံးလိုအပ်ချက်ကလက်ရှိနိုင်ငံရဲ့အခြေအနေကိုသိရှိအောင်စဉ်ဆက်မပြတ်လေ့လာနေကြဖို့ဖြစ်ပါတယ်တိုင်းပြည်အပြောင်းလဲကာလနိုင်ငံရေးကိုမသိရင်ဘလို့ကူညီနိုင်မလဲဆိုတာကိုသိရှိနိုင်မှာမဟုတ်ပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောသွားခဲ့တာပါဒါအပြင်ဒေါ်အောင်ဆန်းစုကြည်ကလက်ရှိမြန်မာလူ့အဖွဲ့အစည်းမှာကြားမတန်းတူမှုရှိတယ်ဆိုတာမဟုတ်ကြောင်းခွဲခြားဆက်ဆံမှုတွေရှိနေသေးကြောင်းပြောပါတယ
် There is gender discrimination in this country. It is taken for granted that in many families the boys would
ကျမတို့တိုင်းပြည်ရဲ့မိသားစုအများစုမှာကလေးယောက်ျားလေးတွေကိုအခွင့်အရေးတွေပိုပေးပြီးမိန်းကလေးတွေကိုတန်းတူအခွင့်အရေးမပေးတာတွေရှိနေဆဲဖြစ်ပါတယ်အဲ့ဒီလိုပုံစံမျိုးတွေကနေလူအဖွဲ့အစည်းမှာကြားမဆက်ဆံမှုတွေစခဲ့တာဖြစ်ပါတယ်။ကျမတို့လူအဖွဲ့အစည်းမှာကြားမတန်းတူမှုကိုတကယ်လိုချင်နေဆိုရင်ကျမတို့ရဲ့သမီးတွေကိုတားဖြစ်သူတွေနဲ့တန်းတူအခွင့်အရေးပေးရမှာဖြစ်ပါတယ်။အဲ့ဒီလိုနဲ့စတင်ပြီးကြားမတန်းတူမှုကိုစတင်ရမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒီနေ့ကမ္ဘာအမျိုးသမီးဖိုရမ်ပွဲကိုအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံတကာတန်တမန်တွေအစိုးရဝန်ကြီးတွေနဲ့ပြည်ထောင်900နီးပါးတက်ရောက်ခဲ့ပါတယ်ရှင်။